တန်းပြေအတွင်းမနစ်မြုပ်ဘွယ်ရာတွေနဲ့ရင်ဆိုင်နေရတာကြောင့်တရုတ်လူမှုအတိုင်းဝိုင်းနဲ့စီးပွားရေးဖုံးကျိုးတိုးတက်မှုတွေအတွက်ကွန်မြူနတီပါတီအနေနဲ့အားသက်လောင်းပြီးလှုပ်ဆောင်ကြဖို့သမရရှိချင်းဖြင့်ကတိုက်တွန်းလိုက်ပါတယ်။တန်းပြေကာဝေးရေးကိစ္စကနေတရုတ်ပြည်သူတွေနေစဉ်ကြင်ကြံနေထိုင်ရေးကိစ္စတွေအထိအရာခတ်သိမ်းကိုထိန်းချုပ်လမ်းညွှန်မှုပေးနေတဲ့လက်ရှိအာဏာရကွန်မြူနတီပါတီရဲ့၅နှစ်တခါကျင်းပတဲ့ညီလာခံမှာသမရရှိကမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်
။当前国内外形势正在发生深刻复杂变化。
在这期间单地对马要提拔马吧那下一笔开开手推的标准目的骗你吧。正如单地工作一下来一把的金刚拉马去你都不把的。那个苗门这下倒把的生活目的下来变成马的。把你问的阿龙你呢人家那个拉马安瑞对就变变成他不多的路标准目的呢跑上一下吧没。တင်ကြပြီးရန်နေတာမျိုးမရှိကြပါစေနဲ့တရုတ်နိုင်ငံတွင်ကလူမျိုးပေါင်းစုံအတွက်ညီညွတ်စွာနဲ့ဥဆောင်မှုပေးကြပါခေတ်သစ်မှာဆိုရှယ်လစ်ဝါဒနဲ့အညီတရုတ်လူမျိုးတွေရဲ့ထူးခြားတဲ့ဝိသေသနဲ့အညီတိုးတက်ကြီးပွားတဲ့လူမှုအတိုင်းအဝိုင်းဖြစ်လာအောင်ဘက်ဆောင်ကကြိုးပမ်းဆောင်ရွက်ကြပ
ါကွန်မြူနတီပါတီအနေနဲ့တန်းပြေအချုပ်အခြာအာဏာကိုခုခံကာကွယ်ပေးရုံနဲ့မကဘဲတရုတ်ပြည်ချင်းမှုကိုပြန်လည်စတင်အောင်လှုပ်ဆောင်တာမှားရင်းနဲ့အတွေ့အခေါ်တွေကိုစန့်ကျင်တာနဲ့တရုတ်နိုင်ငံရဲ့မူရင်းဘာသာတရားကိုမြင့်တင်ပေးရေးတွေလည်းလှုပ်ဆောင်ကြဖို့မင်ကွန်းအတွင်းသမရရှိကထည့်သွင်းပြောကြားခဲ့ပါတယ်။ဒါပြင်တန်းပြည်ရဲ့အနာဂတ်စီးပွားရေးညွှန်မှန်းချက်တွေနဲ့ပတ်သက်လို့လည်းသမရရှိကထည့်သွင်းပြောကြားခဲ့ပါတယ
်။面对世界经济复苏乏力、局部冲突和动荡频发、全球性问题加，
我们这样西瓜也变来能量土木个阿彪你的青年牛人也是你阿拉叫。မကြာခဏဒေတာတွင်မှမတည်နေမှုတွေဖြစ်ပေါ်တာကမ္ဘာလုံးဆိုင်ရာပြည်ပခန့်တွေအရှိန်မြင့်ဖြစ်ပေါ်လာနေတာတရုတ်နိုင်ငံရဲ့စီးပွားရေးဟာအတိတ်အဆန်းတစ်ခွဲပုံမှန်အခြေအနေကိုရောက်လာတာစတဲ့အနေအထားတွေနဲ့ရင်ဆိုင်နေရပါတယ်ဒါကြောင့်ကျွန်တော်တို့လုပ်ငန်းစဉ်ရဲ့အခြေခံလမ်းညွှန်ချက်မှာဖော်ပြထားတဲ့အတိုင်းဖွံ့ဖြိုးမှုအတွက်ကြိုးစားလှုပ်ဆောင်နေတဲ့အချိန်ထဲမှာပုံမှန်ပဲသွားဖို့ကျွန်တော်တို့လိုလာပါတယ်စိန်ခေါ်မှုတွေကိုရင်ဆိုင်ပြီးဖွံ့ဖြိုးရလဒ်တွေထွက်ပေါ်လာအောင်ရှေ့တိုးဆောင်ခဲ့ကြပါပြီးတော့မှခေတ်သစ်ဆိုရှယ်လစ်ဝါဒနဲ့အညီသမိုင်းဝင်ပွင့်လင်းတဲ့ပြုပြင်ကြောင်းလဲမှုတွေကိုဖော်ဆောင်ကြပါ
တရုတ်နိုင်ငံစီးပွားရေးအလားအလာကောင်းပေမဲ့လည်းကြီးမားတဲ့စင်ခုံမှုတွေနဲ့ရင်ဆိုင်နေရတဲ့ဆိုတဲ့အကြောင်းသုံးနာရီခွဲကြာတဲ့မင်ကွန်းအတွင်းမှာသမရရှိကဆဆပါပါဝန်ခံပြောကြားခဲ့ပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အထက်ကပြည်အားပေးမှုတွေကြီးထွားနိုင်တာကြောင့်ပြည်ပပို့ကုန်အပေါ်မိခိုအားထားရတဲ့ကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးတရုတ်နိုင်ငံကထုတ်ကုန်တွေကိုဝယ်ယူအားကျဆင်းနိုင်တဲ့အကြောင်း2008ခုနှစ်ကမ္ဘာလုံးဆိုင်ရာစီးပွားကြကစတီကလေးကတရုတ်ကောင်းဆောင်တချို့ကသတိပေးပြောဆိုနေကြတာပါဒါပေမဲ့သမရရှိကပါတီအတွက်ပြောကြားတဲ့အရေးပါတယ်မင်းကွန်းတွင်ဒီကိစ္စကိုတမှုထူးခြားစွာထည့်သွင်းပြောကြားသွားတဲ့အတွက်ကွန်မြူနတီပါတီအနေနဲ့အနာဂတ်အလားအလာအတွက်ယုံကြည်မှုအပြည့်ရှိတဲ့အကြောင်းပြသလိုက်တာလည်းဖြစ်ပါတယ်တရုတ်နိုင်ငံအတွင်းဝင်ငွေပညာတတ်မှုကြီးထွားလာနေတာအလို့အကံဖန်တီးရေးပညာရေးကျန်းမာရေးဆောင်ရှောက်မှုစတဲ့ပြဿနာတွေကိုလည်းသမရရှိရဲ့မင်းကွန်းတွင်ထည့်သွင်းပြောကြားခဲ့ပါတယ်ဒါပြင်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကကျွန်းတွေတိစောက်နေတဲ့ကိစ္စနဲ့ One Belt One Road လို့ခေါ်တဲ့တရုတ်နိုင်ငံနဲ့ဥရောပအာဖရိကတိုက်တို့ကိုဆက်သွယ်ပေးမယ်ခေတ်သစ်ပိုလမကြီးတိစောက်ရေးစုံလင်းတို့ကိုလည်းသမရရှိကချီးကျူးပြောကြားခဲ့ပါတယ်အခုနှစ်ကွန်မြူနတီပါတီညီလာခံကချမှတ်ခဲ့တဲ့အနာဂတ်စီးပွားရေးလမ်းညွှန်ချက်တွေရဲ့ယင်းနှိမ့်ညွှန်တော်မှုနဲ့ဆိုင်တဲ့ကိစ္စတွေလည်းပါဝင်ပါတယ်တရုတ်နိုင်ငံအတွင်းပြည်ပကလာရောက်ယင်းနှိမ့်ညွှန်တော်သူတွေကိုအတိုင်းအတာတစ်ခုအထိရှော့ချပေးလိုက်ပေးမယ်လဲဒါဟာလုံလောက်မှုမရှိသေးဘူးလို့Global Micro Strategies အဖွဲ့ကစီးပွားရေးသုတေသီဘန်လုတ်ကထောက်ပြပါတယ
် Well I think in general I think it's a welcome signal that China is actually opening more and more up to the overall global economy but in
ဒီနိုင်ငံအနေနဲ့ကမ္ဘာစီးပွားရေးရည်စည်းကြောင်းနဲ့လက်လျောညီဖြေရှိအောင်ပြောင်းလဲလှုပ်ဆောင်လာတာဟာယူပူရာအဖြစ်ကြိုးစားမယ်ချက်ဖြစ်ပါတယ်ဒါပေမဲ့လည်းလက်တွေ့ယင်းနှိမ့်ညွတ်မှုနဲ့ဆိုင်တဲ့တက်ရောက်မှုကိုကြည့်မယ်ဆိုရင်တော့တရုတ်နိုင်ငံဟာပြပယင်းနှိမ့်ညွတ်မှုတွေပေါ်ပိတ်ဆို့ကန့်သတ်မှုတွေရှိနေသေးဖြစ်ပါတယ်ဥပမာအဖြစ်တရုတ်နိုင်ငံရဲ့အစုရှယ်ယာနဲ့ယင်းနှိမ့်ညွှန်းမှုဈေးကွက်ကိုကြည့်မယ်ဆိုရင်နိုင်ငံသားသားပိုင်ဆိုင်မှုဟာနှစ်ရာခိုင်နှုန်းထက်နည်းနေပါသေးတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်ကိုအကောင်းဆုံးအနေထားနဲ့ကြည့်မယ်ဆိုရင်တော့အရန်ကိုသတိထားဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့တရုတ်အစုရှယ်ယာဈေးကွက်ပေါ်နိုင်ငံသားကယင်းနှိမ့်ညွှန်းသူတွေမျက်စိမကျခင်အုတ်ချုပ်ရေးပိုင်းမှာပြုရင်ပြောင်းလဲစရာတွေအများကြီးလိုနေသေးတဲ့အတွက်ဖြစ်ပါတယ်
။အောက်ကလဆန်ပိုင်းကလေးကပြပမှာအင်ယာမီဟိုတယ်ချော်ပြေရေးကိစ္စနဲ့ပါတီညီလာခံနောက်ဆုံးနေ့အောက်တိုဘာလ25ရက်နေ့မှာတော့သမရရှိချင်းပြင်ကိုသမရအဖြစ်ဒုတိယတက်တန်းဆက်လက်တာဝန်ထမ်းဆောင်ဖို့တရုတ်ကွန်မြူနတီပါတီရဲ့အကြီးအကဲအဖြစ်နောက်ထပ်5နှစ်ဆက်လက်တာဝန်ယူဖို့ဒီကပိတ်ကျင်းပတဲ့ရွေးကောက်ပွဲမှာပါတီထိပ်တန်းခေါင်းဆောင်104ဦးကကန့်ကွက်သူမရှိမဲပေးရွေးချယ်ခဲ့ကြပါတယ် Communist Party အထွေထွေတွင်ရမှုတာဝန်ယူပြီးတဲ့နောက်သမရရှိကအခုလိုပြောပါတယ်
။在刚才召开的中共十九届一中全会上，选举产生了新一届。
在国务办的这方面呢，说明习近平刚上幕后一点点不越搞紧张开。巴黎米拉刚刚内政部不和国务院推出的目标，他们比较有钱给讲话的。大哈，这种要主办阿托姆国地方就来着了。大哈，这种对父母主办阿托夫中阿比来着了，这把的。
大边怎么了？是那边呢？对呀，那个有对考虑过，共产党的也破日本切干乌龟嘛，太多么送票来打仗，怎么那时候，去对敌人那个那个地头那个高岗上，毛泽东那个那呢去端水这把的，怎么那时候呢，对敌共产党不和那个有上阿派暴力就罗搞不定问题，苏州帮可能乌龟，共产党不和搞不定个有钱给这把的，将来有搞看到的个了，怎么那时候呢，文件就立刻传出去的，将路的俺要搞了。သမရရှိရဲ့အဓိကအကြံပေးပုဂ္ဂိုလ်တွေထိတာတဲ့ဝမ်ခုနင်းနဲ့လီဇန်ရှူအဂတိလိုက်စားမှုတက်ဖြည့်ရေးအကြီးအကဲဖြစ်လာဖို့ရှိတဲ့ဇောင်လီကြီးနဲ့နိုင်ငံတော်ကောင်စီဒုတိယဥက္ကဋ္ဌဝမ်ယန်နဲ့ရှန်ဟိုင်းပါတီအတွင်းမူဟန်ဇန်းတို့ဖြစ်ကြပါတယ်။ဒါတွေကိုကြည့်ချင်းအဖြစ်ပြောနေကမှာသမရရှိဟာနံပါတ်၁ခေါင်းဆောင်ဖြစ်ကာလအတန်ကြာဆက်လက်တည်ရှိနေဦးမယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။သမရရှိချင်းဖြစ်ရင်လည်းအောက်မှာတရုတ်နိုင်ငံရဲ့စီးပွားရေးဟာပုံမှန်တိုးတက်မှုရှိနေကြတာတန်းကြီးအတွင်းတင်းကြီးအေးချမ်းမှုအပြင်နိုင်ငံတကာမှလည်းတရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါဟာတဖြည်းဖြည်းကြီးထွားလာနေတာတွေကြောင့်သူ့ကိုပါတီအကြီးအကဲတွေကခေါင်းဆောင်အဖြစ်ထပ်မံရွေးကောက်တင်မြှောက်လိုက်ကြတာလည်းဖြစ်ပါတယ်။နိုင်ငံတကာရဲ့နိုင်ငံရေးဇက်ခုံပေါ်မှာကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါဟာသမရရှိချင်းပြင်ရဲ့ဥဆောင်မှုနဲ့အတူပုံမကြီးထွားလာနိုင်ခြင်းရှိတယ်။အထူးသဖြင့်စီးပွားရေးကဏ္ဍဟာအရှိန်ကောင်းကောင်းနဲ့ဆက်လက်ကြီးထွားလာနိုင်တယ်ဆိုတဲ့ခန့်မှန်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျ။